ဟုတ်ကဲ့ဆရာမတော်သူတို့မှခင်ဗျာပြီးခဲ့မေလတုန်းကဆရာမတို့မြို့သားလွတ်တော်မှာသွားပြီးတော့တင်ပြခဲ့တဲ့ပညာရေးပြုပြင်ပြောင်းလဲမှုမူကျမ်းနဲ့ပတ်သက်ပြီးတော့ဒီကနေ့မြို့သားလွတ်တော်မှာဆွေးနွေးရလို့သိရပါတယ်ဒီမြို့သားလွတ်တော်မှာဆွေးနွေးတဲ့မူကျမ်းမှာဆရာမတို့ဘာတွေကိုမျှော်လင့်ထားပါလဲဗျဟု
တ်ကျွန်တော်သွားတော့ကတော့လေအဓိကအဲ့ချိန်မှာတော့ဒီပြည်သူလွတ်တော်ကတော့အတည်ပြုထားပြီးပေါ့နော်အဲ့ပြည်သူလွတ်တော်ကအတည်ပြုလိုက်တော့တော့အချိန်မမီဘူးပေါ့သွားပြီးတော့ဒီပြင်လာဖြစ်တာကိုအကျံပေးဖို့လေဟိုအမျိုးသားလွတ်တော်သားတော့ဒီအဓိကကီးမက်ဆေ့ချ်ပေးခဲ့တာကျမတို့ဒီအခန်းလေးမှာပါတဲ့အမျိုးသားပညာရေးကောင်စီဒါမလိုအပ်ဘူးလို့ကျမတို့ပြောခဲ့အဲ့ဒါကဘာကြောင့်မလိုအပ်ဘူးလဲဆိုတော့ကျမတို့ဒီပညာရေးလွတ်လပ်ခွင့်ကိုပြန်လည်ထိန်းချုပ်ခြင်းနဲ့ဒီကောင်စီဖွဲ့စည်းပုံဖြစ်နေတဲ့အတွက်ကျမတို့အဲ့ဒီဥစ္စာတော့မလိုအပ်ဘူးလို့ဆိုပြီးတော့ကျမတို့ကအကျံပေးခဲ့ပါတယ်ဟောအဲ့ဒါနဲ့ပတ်သက်လို့ဘလို့အခုဒီနေ့ပြောဆိုသွားတဲ့စာကိုကျမတို့မသိသေးဘူးပေါ့နော်ဟောအဲ့ဒါတစ်ချက်ကျမတို့ပြောပါတယ်ရှင်ဟော
အော်နောက်တစ်ခုကဆွေးနွေးတဲ့မူကျမ်းတွေထဲမှာတော့တိုင်းရင်းသားပညာရေးအတွက်အားအနေချက်တွေရှိတယ်ဆိုပြီးတော့ထောက်ပြထားတာတွေ့ရပါတယ
်။
ဆိုတော့ပြည်သူ့လွတ်တော်မူကျမ်းမှာတိုင်းရင်းသားတွေရဲ့ပညာရေးနဲ့ပတ်သက်လို့အကြံပြုထားတာဘာတွေများပါပါလဲဗျ။ပြည်သူ့လွတ်တော်မှာဆွေးနွေးတဲ့မှာအားအနေချက်ကဘာတွေရှိလဲဗျ။ဟုတ
်အဓိကအဒီတိုင်းရင်းသားဘာသာဒီဘာသာစကားဆိုင်ရာဒီပေါ့နော်ဒီဘာသာစကားမူဝါဒနဲ့ပတ်သက်လို့ရှိရင်မကွဲလွဲချက်ရှိရတယ်။ပြည်သူ့လွတ်တော်ကပြည်သူ့ရဲ့ဒီဥပဒေမှာဆိုရင်အကွက်လက်ချက်လဲဆိုသူတို့ကဒီစင်ကြားရေးမှန်တိုင်းပေါ့နော်စင်ကြားရေးမှန်တိုင်းကဗမာစကားပဲဖြစ်ရမယ်ဆိုပြီးပြန်ပြန်ဆန်းထားတယ်ပေါ့အဲ့တော့အဲ့ဒါကတိုင်းရင်းသားတွေအတွက်ကြတော့ဒါမြတ်တဲ့ဥပဒေမဟုတ်ဘူးတိုင်းရင်းသားတွေရဲ့ဒီရန်သူဖွင့်ရေးပေါ့ပညာရေးမှန်တန်းသူဖွင့်ရေးရပိုင်ခွင့်ကအဲ့မှာဆုံးရှုံးနေပြီပေါ့နော်အဲ့ဒါကိုကျွန်တော်တို့ထောက်အဲ့အမျိုးသားလွတ်တော်မှာထောက်ပြခဲ့တယ်အဲ့တော့ဒီမိခင်ဘာသာစကားကိုအခြေပြုတဲ့ဘာသာစကားဆိုစင်ကြားရေးမူဝါဒကိုသွားပေးရမယ်သုံးပါတာတဲ့ဘာသာစကားမူဝါဒကိုကျမတို့အကြံပေးထားတဲ့အတွက်အဲ့ဒါကိုပဲထပ်ပြီးအကြံပေးခဲ့တယ်။ဟုတ်ဒီဟာဒီ language right လို့ပြောတဲ့ဒီဘာသာစကားအဆိုင်ဟာလွတ်လပ်ဖက်လဲဖြစ်တယ်ဆိုရယ်ဒီဥစ္စာကိုထည့်သွင်းပြန်လဲထည့်သွင်းစဉ်းစားပြဖို့ဆိုရယ်ဟောလဲကျမတို့ပြောခဲ့တယ်ဆရာ
။အခုအမျိုးသားလွတ်တော်မှာပြန်ဆွေးနွေးတင်ပြခွင့်ရတဲ့အခါကျတော့ဘာမျှော်လင့်ချက်တွေရှိလာနိုင်လဲဗျ။ဥပမာဟိုအမျိုးသားလွတ်တော်ကဒီ NNEA ရတို့ចောင်းသားအဖွဲ့အစည်းတွေတင်ပြတဲ့စိုးရိမ်မှုတွေထောက်ပြတဲ့အချက်တွေသူတို့ကရောဘယ်လိုလက်ခံမှုရှိပါလဲဗျ။ဒီဟာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ပြောတာတွေအားလုံးတော့သူတို့နားထောင်တယ်ကျွန်တော်တို့ပေးတဲ့ suggestion ပေါ့ကျွန်တော်တို့ကသူတို့ဒီသူတို့တို့အတည်ပြုတဲ့မျိုးသားပညာရေးဥပဒေရဲ့တပိုက်ချင်းစီကိုကျွန်တော်ဘယ်နေရာကမလိုအပ်ဘူးဘယ်နေရာပြင်ဆင်တယ်ဘယ်နေရာဖြတ်တယ်ဆိုတော့လည်းကျွန်တော်တို့ချက်ချင်းစီဒီရလေပြင်ဆင်ထားတဲ့ဒီ suggestion paper ကိုလည်းကျွန်တော်တို့ပေးထားတယ်အဲ့ suggestion paper ကိုပဲအခြေခံပြီးကျွန်တော်တို့ဆွေးနွေးတော့ဟိုပြန်ပြီးတဲ့မေးခွန်းဆိုလို့ရှိရင်ကျွန်တော်တို့ကတော့မျှော်လင့်ညောညောလေးကျအဖြစ်တော့ကျမတို့အများကြီးမမျှော်လင့်ထားဘူး။ဘာဖြစ်လို့လဲဆိုတော့မျိုးသားလွတ်တော်ကိုဒီဥပဒေရောက်သွားချိန်မှာပြည်သူ့လွတ်တော်အတည်ပြုပြီးရောက်သွားတော့အဲ့ဆွေးနွေးတဲ့ချိန်မှာထွက်လာတဲ့စကားရပြောတာ။သူကဒီကျမတို့ကဟိုမှာဒီအခြေခံပညာဆက်မှာသူထောက်ပြအခြေခံပညာဆက်မှာသူတို့ကဘာပြောထားလဲ73နှစ်ပြည့်ပညာရေးကိုပြသလိုက်တယ်ဆရာ KG+12 ပြောလေ။အဲ့တော့ကျမတို့အဲ့ဒါကမဖြစ်သင့်ဘူး။အဲ့ဒီဥစ္စာကဒီ73နှစ်ပြည့်ပညာရေးကဒီဘူးကလေးတွေနဲ့မိဘတွေကိုဘုံလို့ဘူးဖြစ်စေတဲ့တကယ်ဖြစ်တင်တာစစ်စေးပုံစံကြောင်းအောင်ဆောက်ပွဲပုံစံတွေကြောင်းအောင်ပေါ့နော်။အဲ့တော့သူအဲ့ဒီမှာပြန်ဆွေးနွေးတာအဲ့ဒါကိုသူတို့လည်းလက်တော့လက်ခံတယ်နားတော့နားလဲဒါပေမဲ့သူတို့မျိုးသားလွတ်တော်ရဲ့ဥပဒေချမ်းကော်မတီကိုရောက်လာတဲ့အခါမှာဥပဒေဖြစ်တည်ပြီးရောက်လာတဲ့အတွက်ပြင်ရဖြစ်ရဆက်သွားပြီဆိုတာကိုသူကပြောတဲ့အတွက်အဲ့ဒီအချက်ပေါ်မှာကျမကတော့ညှော်လင့်ချက်မရှိဘူးလို့ကျမယူလို့ဒါပေမဲ့ကျမတို့ကဒါကိုပြန်လည်ထည့်သွင်းစဉ်းစားပေးပါဆိုတာကိုပဲကျမတို့သုံးလက်တိုက်ဆွေးနွေးပေးခဲ့တာပေါ့ဟုတ်ဒီနေ့ဆွေးနွေးပြီဆိုတော့အဲ့ဒါကြီးဘလောက်တိုင်းတာရှိဟိုပါလာမလဲအဲ့ဒါတော့ကျမတို့မသိနိုင်သေးဘူးပေါ့
ဟို NNE ကထောက်ပြတာကတော့ဘ ਹੁ ဦးစီးစနစ်ကိုပြန်သွားနေတယ်ဆိုတော့အတိတ်ပဲပေါ့ရောနော
်ဟုတ်ကဲ့ပါဟုတ်ကဲ့ပညာရေးလွတ်လပ်ခွင့်ကိုပြန်လည်ထိန်းချုပ်တဲ့ဒီဥပဒေခေါင်းညွှန်းချက်တွေပဲဖြစ်နေတယ်ဆိုတော့ဟောဖြစ်နေတယ်ပေါ့ဒါကြောင့် centralization ကိုဥတည်တဲ့ပညာရေးအကြောင်းလည်းပဲဖြစ်တယ်လို့ကျမကအဓိကထောက်ပြတာပါ
ဟုတ်ကဲ့ဆရာမတော်သူတို့မှခင်ဗျာအခုလိုဖြစ်ကြပြီတာအားဖြင့်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါဟုတ်